Bangladesh Nangan Bego Trapi Kulungere Muslim Dokadari Pian Lekanye season Aumimbu, Lekanye Lungazin to Chugo Pinsin Dwabu Shire Lu Nangan Chai Winji Tanaga Piovare, Nyamanang and Nine Luye, Natang Niva Lak Pian Lekambu, the Vodu Tare Lule Piovare, Ditringo Ravio, Drained out Mikaga Suzi Timpia Tavarishi.
Bangladesh Nangan Kobazaga Dokade Secondary Dreamer Shini Jare, Ruinja Dokadari Rega, Kosana Alia Niepian Lure Durigo. မြန်မာဘက်ကပြန်လည်လက်ခံရေးအကြိမ်ကြိမ်စူးစမ်းခဲ့ပေမဲ့ပြန်ချိန်ဒီမှာဒုက္ခသည်တွေဘက်ကမပြန်လိုဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရက်ပြန်မဲ့အစီအစဉ်တွေဟာခုချိန်ထိမစတင်နိုင်ပဲဖြစ်နေရတာပါဒုက္ခသည်တွေနေရက်ပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအကြိမ်ကြိမ်ဆွေးနွေးခဲ့တယ်လို့မြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခသည်တွေန နှစ်နိုင်ငံပူးတွဲသဘောတူညီချက်တွေကိုပြန်ပြီးညှိနှိုင်းနေကြောင်းနဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခွင့်မရှိဘူးလို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးကပြောဆိုလိုက်ပါတယ်
။အဲ့နေရဘူးလက်စတူတွေလက်ခံတဲ့အခါမှာဒီလူတွေတော့ရောက်လာလို့ရှိရင်ဘယ်ရွာမှာနေရမလဲဆိုတဲ့ဟာပါပါတယ်။ဟိုကျန်တဲ့ကောင်ကသူတို့အတွက်ပါလေလောက်ထားတယ်ပါညာပေါ့နော်။အဲဆိုတဲ့ဟာမျိုးလေးအတွက်ပါသူတို့ပြန်လာမယ်ဆိုလို့ရှိရင်သူစီစဉ်စောင့်ဝင်ပေးမလဲဆိုတဲ့ဒီ detail information ဒါတွေကြောင့်ကျွန်တော်တို့ကလောလောဆယ်ထုတ်ပြောလို့မရသေးဘူး။ကျွန်တော်တို့ကလည်းညှိနှိုင်းသင်္ကြန်လေးနဲ့ညှိနှိုင်းစာဝန်တွေလုံးပဲရှိသေးတယ်
။ခေချော့ရတယ်ဆိုတာကျွန်တော်တို့ကသူတို့သိကျင်တဲ့အချက်လက်တွေကိုကျွန်တော်တို့ဟိုဒီတေးချင်အောင်ကျွန်တော်တို့ကြိုးစားပြီးတော့ပံ့ပိုးပေးနေတာလေ။နောက်ပြီးလို့ရှိရင်အတက်နိုင်ဆုံးမူလနေရာတွေနဲ့ဒါမူလနေရာမရရင်တော့မူလနေရာနဲ့အနည်းဆုံးနေရာတွေအဲ့ဒီနေရာတွေမှာစောင့်ကျွန်တော်တို့နေရာတွေရွေးပေးနေတယ်
ဒုက္ခတွေတွေနေရပြန်ရေးအစီအစဉ်တွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအချိန်ကြိမ်ဆွေးနွေးခဲ့သလိုမြန်မာတာဝန်ရှိသူတွေကိုယ်တိုင်ဒုက္ခတွေတွေနဲ့လည်းတွေ့ဆုံညှိနှိုင်းတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ခုချိန်ထိမအောင်မြင်နိုင်သေးပဲဖြစ်နေတာကြောင့်အခုလိုညှိနှိုင်းပြင်ဆင်တာတွေလုပ်တာလို့သူကပြောပါတယ
်။သူတို့ပေးထားတာကဟိုပထမ6000နီးပါးပေါ့နော်8000ကျော်စင်းတစ်ခုရှိတယ်။2000ကျော်နှစ်ခါပေးတယ်နောက်5000တခါပေးတယ်အဲပေါ့နော်အဲ့တော့စုစုပေါင်းအားလုံးပေါင်းသပိန်ကြီးပါလောက်ဖြစ်နေတယ်သူတို့ပေးထားတာလေကျွန်တော်ဘက်ကအကြောင်းပြန်လာပြီပါ2000ကျော်ရှိတယ်မြန်မာနိုင်ငံမှာနေထိုင်ပြီးပြီဆိုတော့2000ကျော်ရှိတယ်ကျွန်တော်တို့ဘက်ကအဲဟုတ်တယ်2000ကျော်ကကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာဒီလူတွေနေပြီးပြီဆိုတာစစ်ထားပြီသား စစ်ထားပြီသား
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ18ရက်နေ့တုန်းကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်းအေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရဲစွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော်ဘဇာဒုက္ခသည်စခန်းမှာရှိနေတဲ့နေရဲစွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်ဖို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အတိအမှတ်မပြုပေမဲ့စစ်စစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးပြောဆိုထားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာရေးထုတ်ပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်ရှင်။